မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးချိန်ကစပြီးစစ်တပ်နဲ့ရဲတွေရဲ့ပစ်ခတ်မှုတွေကြောင့်အခုချိန်ထိတေဆွန့်ရတဲ့ကလေးငယ်ပေါင်း50ကျော်ရှိနေပြီးအခုချိန်ထိလည်းကြီးအစ်စ်နဲ့ပါဆက်လက်ပစ်ခတ်မှုရှိနေတာအတွက်ကုလသမဂ္ဂကအထူးဆိုရင်ကြောင်းအတွင်းမှုချုပ်အန်တိုနီယိုဂူတရက်ရဲ့ပြောခွင့်ရစတက်ဖန်ဒူဂျယ်ရစ်ကကျေးဇူးပြင်းနဲ့ကုလသမဂ္ဂရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ
်။ And from Myanmar or colleagues on the ground tell us that they remain deeply concerned over the continued use of force against children, including use of live ammunition. The UN team again calls on security forces to refrain from violence.
ကလင်းရီကစစ်တပ်နဲ့ရဲတွေကကြီးအစ်စ်တွေနဲ့ပစ်ခတ်တာအပါအဝင်အင်အားသုံးနှိမ်နှင်းမှုတွေဆက်ပြီးလုပ်နေတာအတွက်မြန်မာနိုင်ငံထဲမှာရှိတဲ့ကုလသမဂ္ဂအဖွဲ့ကြီးကအထူးစိုးရိမ်ဆဲဖြစ်ကြောင်းပြောသွားတာပါ။ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ကြီးရဲ့စစ်တမ်းအရFebriary 1ရက်စစ်တပ်အာဏာသိမ်းခဲ့ခြင်းကစပြီးအခုချိန်ထိတည်ဆုံးခဲ့ရတဲ့ကလေးငယ်ပေါင်းကအနည်းဆုံး53ယောက်ရှိနေပြီဖြစ်ပြီးဒဏ်ရာရတဲ့ကလေးငယ်တွေကတော့အများအပြားရှိနေတယ်လို့ပြောပါရတယ်။ဒါကြောင့်စစ်တပ်နဲ့ရဲလုံခြုံရေးတပ်တွေအနေနဲ့အကြမ်းဖက်မှုတွေမလုပ်ဘဲကလေးတွေလူငယ်လူရွယ်ကလေးတွေအန္တရာယ်ကင်းအောင်လှုံ့ဆော်ပေးကြဖို့မြန်မာနိုင်ငံတွင်းက UNICEF အဖွဲ့ကထပ်မံတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့ February 1ရက်ကစပြီးမေလ6ရက်နေ့အထိစစ်တပ်နဲ့ရဲတွေအကြမ်းဖက်ဖြိုခွဲမှုတွေအတွင်းကလေးငယ်တွေအပါအဝင်တည်ဆုံးခဲ့ရသူပေါင်းက982ယောက်ရှိနေပြီလို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ကသတင်းထုတ်ပြန်ထားပါတယ်။